မနေ့ကကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့ကနေစပြီး16ရက်တာလှုပ်ရှားမှုတွေကိုအမျိုးသမီးဖွဲ့စည်းတွေကစတင်လှုပ်ဆောင်နေကြပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကနေအကာအကွယ်ပေးနိုင်ဖို့တီးတန့်ခိုင်မာတဲ့ဥပဒေတွေမရှိသေးတဲ့အပေါ်အတော်များများကထောက်ပြကြပါတယ်။အဓိကအနေနဲ့မတိမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးထိရောက်တဲ့အရေးယူမှုတွေမလုံဆောင်နိုင်သေးတဲ့အတွက်ကျူးလွန်မှုတွေပိုများလာတဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေရပါအမျိုးသမီးတွေပေါ်အကြမ်းဖက်သူတွေအတွက်ထိရောက်တဲ့ပြစ်မှုတွေပေးနိုင်တဲ့ခိုင်မာတဲ့ဥပဒေတစ်ခုရှိဖို့လိုအပ်ကြောင်းရှမ်းပြည်နယ်လွှတ်တော်ပညာရေးကျန်းမာရေးနဲ့အမျိုးသမီးကလေးသူငယ်ဆိုင်ရာမြင့်တင်မှုကော်မတီဝင်တဦးလည်းဖြစ်သိန်းနီမျိုးနဲ့ပြည်နယ်လွှတ်တော်ကိုစလဲလည်းဖြစ်တဲ့ဒေါ်နန်းခင်ထားကြီးကအခုလိုပြောပါရယ
်အမျိုးသမီးတွေကိုကာကွယ်မဲ့ဥပဒေကတစ်ခုခိုင်ခိုင်မာမာပါမှမရှိသေးဘူးလေအဲဥပဒေရေးဆွဲပြီးတော့မှပဲနှုတ်တာပို့ပြီးတော့ဖြစ်တာနေဆိုအခုရောက်တာပေါ့နော်ခုကျတော့ဖြစ်တန်ချတာဆိုရင်လည်းတတိတကျွန်းဆိုရင်တော့မှ20ပဲလေစေတန်ချမယ်ဆိုရင်လည်းအဲ့ဒီရစ်နှုတ်ခံရတဲ့ကာယကံရှင်ကပေမှပဲကျူးလွန်တဲ့လူကိုစေတန်ချတယ်အဲ့လိုမျိုးတွေပေါ့အဲ့ဒါကြတော့ကျွန်တော်တို့ကဒီအမျိုးသမီးကာကွယ်တဲ့ဥပဒေတစ်ခုကိုပြတ်ထားလိုက်ရင်ဒီဥပဒေရအကောင့်ထဲပေါ်မလို့ဒါတော့မရှိမဖြစ်လို့အပ်တယ
်တစ်ဖက်ကလည်းဥပဒေပိုင်းရအကာအကွယ်ရယူဖို့ကြိုးစားတဲ့အမျိုးသမီးတွေထွက်ပေါ်လာဖို့လည်းတိုက်တွန်းကြပါတယ်အကြမ်းဖက်မှုခံရတဲ့အမျိုးသမီးတွေကိုယ်တိုင်ဥပဒေကြောင့်ရရင်ဆိုင်ရဲလာအောင်အသိပညာပေးတာတွေဘေးပတ်ဝန်းကျင်ရဲ့ကူညီဖေးမာတာတွေလိုအပ်တယ်လို့သုံးသပ်ကြသူတွေလည်းရှိပါတယ်ဒီကြောင့်ကိုမြန်မာနိုင်ငံလုံးဆိုင်ရာအမျိုးသမီးကော်မတီရဲ့တိုင်းအဆင့်ကော်မတီဝင်တဦးဖြစ်သလိုစကိုင်းတိုင်းကလေးမျိုးနယ်တိုင်းလွတ်တော်ကိုယ်စားလှယ်တယောက်လည်းဖြစ်တဲ့ဒေါ်တန်ဝေကျော်ကခုလိုပြောပါရယ
်။ဥပဒေပညာရှင်တွေကကြောက်လေဥပဒေကဒီမျိုးသမီးကိုကောက်ွယ်ပေးချတယ်ပေါ့နော်။ဒါဥပဒေပညာရှင်တွေကကြောက်တော့ဒီလိုထောက်ပြရကြတယ်။အဲ့မဲ့အရက်ထဲမှာကျွန်တော်တို့ဂျုံနေရတဲ့အရက်တွေကြောက်တော့လေဥပဒေပညာရှင်တွေထောက်ပြရတဲ့အချက်ကမမှန်ဘူးလားဆိုတော့လေထိုင်အလျောက်မှန်နေတယ်။ဥပဒေလမ်းကြောင်းအတိုင်းမသွားနိုင်ဘဲနဲ့ဒီကျန်းသက်မှုတွေကအောက်ချိန်မှာတင်ဂုံသိခါပိုင်းအရသုံးလကောင်ပေါ့နော်။ဒါမိသားစုအပိုင်းဝိုင်းကြောင်းတော့လကောင်အချိန်ချင်းမျိုးမျိုးနဲ့ဥပဒေလမ်းကြောင်းကြီးချင်းမသွားနိုင်ဘဲနဲ့ဖြစ်နေတဲ့အရာတွေကလည်းအများကြီးရှိတယ်။ရှိထားတဲ့ဥပဒေအပြင်နောက်ထပ်ပြုဖို့လိုတဲ့ဥပဒေအပြင်ကိုဒီကဲဒီဥပဒေတွေဟာအမျိုးသမီးတွေကိုကာကွယ်သိမ်းနိုင်မဲ့လမ်းကြောင်းကြီးဒီအရောက်ဆွဲဆောင်နိုင်မှုအပိုင်းကိုပါကျွန်တော်တို့တိကျစဉ်းစားဖို့လိုပြီးလို့ဥပဒေရဲ့လိုအပ်ချက်တင်ထောက်ပြလို့တော့မရဘူး။ကျွန်တော်လူမှုဝန်ကျင်ပိုင်းကဘယ်လောက်ထိသူတို့ကိုအကာအကွယ်ပေးနိုင်လဲပေါ့။အဲ့ဒီခန့်ကန့်နာတွေရှိပါကျွန်တော်တို့အများကြီးတိုးဖို့လိုမယ်
။ဒါပြင်အမျိုးသမီးအခွင့်အရေးကာကွယ်ပေးဖို့လှုပ်ရှားနေတဲ့အဖွဲ့အစည်းတွေထဲမှာကိုပဲလိမ်မိုင်းဆိုင်ရာထိပါခံနေရတဲ့အမျိုးသမီးတွေရှိနေတာကိုကြားလာရတဲ့အတွက်ဒီလိုကိစ္စမျိုးတွေကိုဖုံးကွယ်မနေပဲအမျိုးသမီးတွေဘက်ကရရဲဝုံဝုံရက်တီပေးကြဖို့လိုအပ်ကြောင်းလဲထောက်တန့်ဝေကျော်ကပြောပါရယ်မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ရဲ့စစ်တမ်းတွေအရမတိမှုအပါဝင်အမျိုးသမီးတွေအကြမ်းဖက်ခံရလို့ဆိုပြီးရေစခန်းမှာလာရောက်တိုင်ကြားတဲ့အမှုတွေဟာ2019မှာဆိုရင်2016ခုနှစ်ကထက်ကိုယာနဲ့ချီပြီးမြင့်တက်လာတာကိုတွေ့ရပါတယ်အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလက်ရှိဥပဒေတွေထဲမှာပဲအကာအကွယ်ပေးထားတာတွေရှိနေပေမဲ့ဌာနဆိုင်ရာအစဉ်အဆက်နဲ့ဆက်သွယ်ဆောင်ရွက်ရတဲ့အချိန်မှာအခက်အခဲတွေရှိတဲ့အကြောင်းကိုရန်ကုန်တိုင်းဒေသကြီးကျောက်တရာမြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်ကြည်ပြားကအခုလိုထောက်ပြပါတယ်
ဒီကဥပဒေတွေနဲ့ပတ်သက်ပြီးတော့လည်းလုံးလို့ရတာလည်းရှိတယ်ဒါပေမဲ့လည်းအဲ့ဒီအကောင့်ထဲပေါ်မှုအပိုင်းကြတော့ပြဿနာဆက်ဆက်နေတဲ့ဌာနတွေအများကြီးရှိတယ်။ဟိုကျန်းဖတ်မှုပြီဆိုလို့ချင်းအရင်ဆုံးစပြီးတော့ဆက်သွယ်ကြတာကတော့ရက်ကွက်အုပ်ချုပ်ရေးမှုတို့မြို့နယ်အုပ်ချုပ်ရေးမှုတို့ပြီးတော့ရဲစခန်းရှိမယ်ပေါ့။အဲ့ဒီဌာနအစင်းစင်းမှာလည်းဆောင်ရွက်ဆက်သွယ်ပေးတဲ့အခါမှာအားနည်းချက်တွေအများကြီးရှိတယ်။ဒီရဲစခန်းသွားပြီဆိုလို့ချင်းအမျိုးသမီးရဲအမေရှိတယ်မှရှိမယ်။ကိုယ့်ရဲ့အကြောင်းစုံစရာကိုပုံမှန်လင်းလင်းပြောပြဖို့ရန်အတွက်ရှိတယ်ဆိုရင်တော့မှပဲအကူအညီပေးမှုအပိုင်းမှာလိုလိုလားပုံစံမျိုးမရှိတာတွေကြောင့်ပြောရဲမဆူရဲဖြစ်ပြီးတော့ဟိုဒီဟာမျိုးကကောကပြေလည်အောင်မလုပ်လိုက်ဆိုတာမျိုးနဲ့လည်းအမှုမဖွင့်ပေးချင်လို့လုပ်တာမျိုးတွေပေါ့နော်စသဖြင့်ရဲစခန်းကစပြီးတော့အမျိုးသမီးတွေပေါ်ကူညီပံ့ပိုးမှုအားနည်းလိုက်တာအဆင်အဆင်အဆင်အဆင်အားနည်းသွားတဲ့ခါကျတော့ကာကွယ်ပေးမှုနည်းတယ်လို့ဖြစ်နေတာပေါ့နော
်လက်ရှိမှာတော့အမျိုးသမီးတွေပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကိုလူမှုဝန်ထမ်းဦးစီးဌာနကရေးဆွဲပြီးပြီးခဲ့တဲ့ match လအတွင်းကပြည်ထောင်စု၈နေချုပ်ယုံထံကိုပေးပို့ထားပါတယ်ဒီချင်းလေးနဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနလူမှုဝန်ထမ်းဦးစီးဌာနအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဌာနခွဲကညွှန်ကြားမှုဒေါ်တော်တဝါကအခုလိုပြောပါရယ
်ခုဥလေကဒီချက်ပြီးသွားလို့လေရောက်ရွှေနဲ့ကြောင့်ရုံကအခုကျမတို့ recommendation နဲ့ဖတ်ပြီးတော့ထောင်ရဖို့တဲ့သူတို့မချခင်စာပို့မယ်လို့တော့သတိရပါတယ်သူတို့အခုအထက်ကလက်မှတ်ထိုးဖို့စောင့်နေတယ်ပေါ့လေဒီတော့ကျမတို့စီပြန်ပို့မှာပါအ
ဲ့ဒီမူကျမ်းမှာအမျိုးသမီးတွေပေါ်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ရင်အမြင့်ဆုံးတေတံအထိအပြစ်ပေးနိုင်ပြီးခလင်းငယ်တွေနဲ့မတန်ဆွမ်းတွေအပေါ်မှာကျူးလွန်ရင်ထောင်တန်20ကနေအချင်းနောင်ထဲမှာပဲတေဆုံးတဲ့အထိတသက်တကျွန်းချခံရနိုင်တဲ့ပြစ်ဒဏ်တွေထည့်သွင်းရေးဆွဲထားတယ်လို့သိရပါဗျ။ဒီဥပဒေမူကြမ်းကို ဒေါက်တာဆလတ်တင်းသွင်းပြီးအတီးပြည့်ရရပြီဆိုရင်6လအတွင်းနေဥပဒေတွေဆက်ပြီးတော့ရေးဆွဲပြဋ္ဌာန်းနိုင်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေပေါ်အကြမ်းဖက်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးမှုအားနည်းတာကြောင့်မရေမှုတွေနဲ့တခြားသောလိမ်မိုင်းဆိုင်ရာအကြမ်းဖက်တိုက်ခိုက်မှုတွေကိုထိတိယရောက်ရေးယူနိုင်မဲ့ခိုင်မာတဲ့ဥပဒေတရပေါ်ထွန်းလာဖို့ကိုအမျိုးသမီးအရေးဆောင